Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ကနေ2022ခုနှစ် January 15ရက်နေ့စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 19.2532 နဲ့ Line let meter 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလီမာကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ဒီရင်ကင်းကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာတော့အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီကိုပါဝင်ခွင့်မပေးရေးစင်ကာပူမှာသဘောထားရှိသေးပဲဆိုတဲ့သတင်းနဲ့အတူကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ကိုတရားစွဲထားတာကမ္ဘာတဝန်းကိုဗစ်ကူးစက်မှုအခြေအနေစတဲ့သတင်းတွေကိုပြပြပေးပါမယ်။ကျွန်တော်ကြော့ကြော့သိမ်းပါခင်ဗျာ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူအခုညပိုင်းနားဆင်ရမယ့်တယ်မှာတော့ကရင်ပြည်နယ်ကော့ဂရိတ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး
ကရင်နယ်ဒီရှိနေတဲ့နေရာလေးကိုတိုက်ကျစ်တယ်။ရဟယင်နဲ့နှစ်ခေါက်လာတယ်။ကော့ဂရိတ်မှာဆိုရင်ဒီကြောင်းနဲ့တိုက်ခိုက်တာ၃နေကြောက်ပါ
။ပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တူပြောသွားတာပါ။ဒီကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရမယ်မယ်။တခါဒီလေးကြောင်းထိုးစစ်မှုတွေကြောင့်တောင်ချီပြေးကြရတာအပါအဝင်တပတ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစူးစီးမှုတွေ Omicron ကူးစက်မှုစံချိန်ချိုးညပြခဲ့တာဒီလိုနိုင်ငံတကာသတင်းတွေနဲ့စနေညတိုင်းတင်ဆက်ပေးနေကြတို့အသံအစီအစဉ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကပြောပြပေးမှာပါရှင်။
မြန်မာအနာသိန်းစစ်ကောင်စီအနေနဲ့အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့ငါးချက်ပါညီညွတ်ရေးလုပ်ငန်းစဉ်ကိုအကောင့်အထည်ပေါ်တာမှာတိသာထင်ရှားတဲ့ဒုဒ္ဒမှုမရသေးသေးအာဆီယံအစည်းအဝေးတွေမှာနိုင်ငံရေးယာတုရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲမြန်မာနိုင်ငံကိုစားပြုတက်ခွင့်ပြုတင်တယ်လို့စင်ကာပူဝန်ကြီးချုပ်လီဆျန်လွန်းကပြောပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစင်ကာပူဝန်ကြီးချုပ်လီဆျန်လွန်းစီတောက်ကြနေကဗီဒီယိုကနေတဆင့်ဆက်သွယ်ပြောဆိုချိန်တွင်စင်ကာပူဝန်ကြီးချုပ်ကအဲ့လိုပြောခဲ့တဲ့အကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနရဲ့ဒီနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံစည်းဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုတက်ခွင့်မပေးဘဲအာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတာကိုပြောင်းလဲရေးဘယ်လိုဆွေးနွေးမှုမျိုးမဆိုအချက်အလက်အစ်စ်တွေပေါ်မှာအခြေခံရမယ်လို့ဝန်ကြီးချုပ်လောင်းကပြောခဲ့တဲ့အကြောင်းလဲစင်ကာပူနိုင်ငံသားရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံလက်ကျဥက္ကဋ္ဌအနေနဲ့တက်မတော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်သက်ဆိုင်သူအားလုံးနဲ့ဆက်သွယ်လှုပ်ဆောင်မှုလိုအပ်တယ်ဆိုတာကိုလည်းဝန်ကြီးချုပ်လီကအလေးနဲ့ပြောခဲ့ပါတယ်လူမျိုးစုလက်နက်ကိုင်အဖွဲ့ EEO တွေနဲ့အပြည့်အဝတက်မတော်ကအစိုးပြုထားပေမဲ့ငါးချက်ပါအာဆီယံဘုံသဘောတူညီချက်မှာညီညွတ်ထားတာကအဓိကအားဖြင့်တက်မတော်ရဲ့နိုင်ငံရေးအတိုက်ခံတွေနဲ့အရက်သားတွေအပေါ်အကြမ်းဖက်လို့ရပြုကိုပါရပ်တန့်ဖို့ဖြစ်တယ်လို့စင်ကာပူနိုင်ငံရေးဌာနထုတ်ပြန်ချက်မှာထောက်ပြထားပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အပြည့်ရပိုင်းအတွင်းမှာကိုပဲတက်မတော်ကတိုက်ခိုက်မှုတွေထပ်လုပ်ခဲ့တာနိုင်ငံတော်တမင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုထောင်ဒဏ်တွေထပ်ချခဲ့တာတွေကိုဝန်ကြီးချုပ်လီကဝန်ကြီးချုပ်ဟွန်ဆန်ကိုထောက်ပြပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာပြစ်ခတ်ရဆဲရည်နဲ့လူသားဆောင်ရမှုအကူအညီတွေပေးပို့ရေးဘယ်လိုညှိနှိုင်းဆောင်ရွက်လို့ရမလဲဆိုတဲ့အဆိုပြုချက်တစ်ခုကိုဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့တယ်လို့စင်ကာပူနိုင်ငံရေးဌာနထုတ်ပြန်ချက်ကဆိုပါတယ်။ဒါပေမဲ့အပြစ်ရသဘောတူညီချက်တစ်ခုရဖို့ညှိနှိုင်းရေးဆိုတာမှာသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးခွင့်တောင်မရတဲ့အတွက်အာဆီယံအဖွဲ့အနေနဲ့ပဲဖြစ်ဖြစ်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အနေနဲ့ပဲဖြစ်ဖြစ်ဘယ်လိုလှုပ်ဆောင်နိုင်မှာလဲဆိုတာသူ့အနေနဲ့သေချာမသိဘူးလို့ဝန်ကြီးချုပ်လီကပြန်ပြောခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်လို့ရတွေအဆုံးသက်ရေးဖြစ်လာနိုင်မယ်ဆိုရင်တော့အဲ့လိုလှုပ်ဆောင်ချက်အားဖြင့်စင်ကာပူအနေနဲ့မူအားဖြင့်ကန့်ကွက်စရာမရှိဘူးလို့ဝန်ကြီးချုပ်လင်ဆယ်လွန်းကဝန်ကြီးချုပ်ဟွန်ဆန်ကိုပြောခဲ့ပါတယ်ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ကင်ဆူခါအပေါ်နိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုနဲ့စွဲချက်တင်ထားတဲ့အမှုအတွေ့ဇန်နဝါရီလ19ရက်နေ့မှာတရားရုံးတင်စစ်ဆေးဖို့တတ်မှတ်ထားတဲ့အတိုင်းဆက်လုပ်သွားမယ်လို့ကမ္ဘောဒီးယားအစိုးရပြောခွင့်ရသူကတောက်ကြနေမှာပြောပါတယ်ဒီအမှုမှာဝင်ရောက်ဆွတ်ဖက်ဖို့အစိုးရကညှင်းလိုက်ပြီးတဲ့နောက်အခုလိုတရားရုံးတင်စစ်ဆေးသွားမယ်လို့ကမ္ဘောဒီးယားအစိုးရဘက်ကပြောလာတာပါကမ်ဆူခါကိုပြန်လွှတ်ပေးနိုင်မယ့်နည်းလမ်းတွေကိုတရားစစ်ဆေးတာပြီးဆုံးမှစဉ်းစားနိုင်မယ်လို့ကမ္ဘောဒီးယားအစိုးရအဖွဲ့ပြောခွင့်ရဖေးစီဖန်က RFA သတင်းဌာနကိုပြောပါတယ်ကမ္ဘောဒီးယားနိုင်ငံမှာအမှုတွေကိုတရားရုံးကဆုံးဖြတ်ပြီးမှသာနိုင်ငံရေးနည်းလမ်းနဲ့လှုပ်ဆောင်လို့ရနိုင်ပါတယ်လို့အစိုးရပြောခွင့်ရကဆိုပါတယ်အတိုက်ခံခေါင်းဆောင်ဟောင်းကမ်ဆူခါဟာနိုင်ငံတော်လုံခြုံရေးနဲ့အများပြည်သူငြိမ်ဝှက်ပြည်ပြားရေးကိုမထိခိုက်ဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကယူဆတယ်ဆိုရင်အမှုပြီးတဲ့အခါသူ့ကိုလူငင်းချန်တာဝင်ပေးဖို့ကမ္ဘောဒီးယားဘုရင်စီမှာတင်ပြပေးလို့ရနိုင်တယ်လို့ကမ္ဘောဒီးယားအစိုးရပြောခွင့်ရဖေးစီဖန်းကပြောပါတယ်ခင်ဗျာ
ဗီအိုအမေရိက န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်ကမ္ဘာတဝန်းမှာကိုဗစ်ရောဂါကူးစက်သူအရေအတွက်စုစုပေါင်း323သန်းကျော်ရှိလာပြီဖြစ်ပြီးသေဆုံးသူက5သန်းခွဲရှိပြီလို့ကိုဗစ်ကူးစက်မှုအခြေအနေစောင့်ကြည့်မှတ်တမ်းတင်နေတဲ့ American Johns Hopkins တက္ကသိုလ်ကဒီကနေ့ထုတ်ပြန်ပါတယ်ဒီနေ့ထိဆိုရင်ကမ္ဘာတဝန်းကာကွယ်ဆေးအရေအတွက် 9.6 ဘီလီယံအထိထိုးပြီးသွားပြီလို့လည်း Johns Hopkins တက္ကသိုလ်ကပြောပါတယ်တရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့စောင်းရာသီအိုလံပစ်အားကစားပွဲမတိုင်ခင်နိုင်ငံတော်မိုင်းကျူဟိုင်းမြို့မှာအော်မီကရွန်ပြန့်နှံ့ကူးစက်နေတာကိုထင်ကြုံနိုင်မှုတရုတ်အာဏာပိုင်တွေစူးစမ်းနေရပါတယ်။အမေရိကန်နိုင်ငံသားတွေကတော့နောက်သတင်းနှစ်ပတ်ဒါမှမဟုတ်အရင်အချိန်ပတ်ဝန်းကျင်လောက်မှာအမေရိကန်အစိုးရကအခမဲ့ပေးတဲ့ကိုဗစ်ရောဂါရှိမရှိအိမ်မှာနေရင်းစစ်ဆေးနိုင်တဲ့ပစ္စည်းတွေလက်ခံရရှိကြမှာဖြစ်ပါတယ်။အဲဒီလိုမျိုးစစ်ဆေးတဲ့ပစ္စည်းတွေဟာစိုင်းတွေမှာဝယ်လို့မရတော့တော့ဖြစ်နေတာပါ။အိန္ဒိယနိုင်ငံမှာတော့စနေနေ့တုန်းကကိုဗစ်ရောဂါကူးစက်သူ 26,000 ကျော်ထပ်တိုးတယ်လို့ကျန်းမာရေးဌာနကထုတ်ပြန်တာကြောင့်မနေ့တောက်ကြံလေးကအရေအတွက်တဲ့ကိုဗစ်ကူးစက်သူ 4,600 ကျော်ပိုများလာပါတယ်ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထောက်ခံကြောင်းထပ်မံပြသဖို့နဲ့ရုရှားနိုင်ငံရဲ့ရန်လိုတဲ့လူရည်တွေကိုဟန်တားရေးကြိုးပမ်းချက်တွေအားသစ်လောင်းဖို့အတွက်ကနေဒါနိုင်ငံသားဝင်ကြီးမယ်လနီဂျိုလီဟာရှေ့သတင်းပတ်အတွင်းမှာယူကရိန်းနိုင်ငံကီယက်ဖ်မြို့တော်ကိုတွားရောက်မယ်လို့ကနေဒါအစိုးရကဒီကနေ့ထုတ်ပြန်ပါတယ်ယူကရိန်းနဲ့ရုရှားနယ်စပ်မှာရုရှားနိုင်ငံကတပ်ဖွဲ့ဝင်တသိန်းကျော်ကိုချထားပါတယ်ရုရှားနိုင်ငံဟာသူလူချင်းတာတွေကိုတန်တမာရေးနည်းလမ်းနဲ့ရအောင်ယူဖို့ကြိုးစားတာမအောင်မြင်ဘူးဆိုရင်ယူကရိန်းကိုကျူးကျော်တိုက်ခိုက်ရေးအကြောင်းပြချက်ပေးဖို့ရုရှားကပြင်ဆင်နေတဲ့အပေါ်စိုးရိမ်နေလို့အမေရိကန်ပြည်ထောင်စုကတောက်ကြနေမှာပြောပါတယ်ယူကရိန်းဇာတိဘွားတိုင်းရင်းသားလူမျိုးစုတွေကနေစဉ်သက်လာသူတွေဟာကနေဒါနိုင်ငံမှာနိုင်ငံရေးအရပါဩဇာလွှမ်းမိုးမှုရှိနိုင်တဲ့လူဦးရေအရေအတွက်တည်ရှိနေတာမို့2014ခုနှစ်မှာယူကရိန်းနိုင်ငံခရီးမီးယားဒေသကိုရုရှားနိုင်ငံကကျူးကျော်သိမ်းယူပြီးခဲ့တဲ့ကဆိုရင်ကနေဒါနိုင်ငံဟာရုရှားအပေါ်အခိုင်အမာဆန့်ကျင်ရပ်တည်တဲ့မူဝါဒကင်ဆယ်လာပါတယ်ခင်ဗျာ
ထိုင်းနိုင်ငံနိုင်ငံတကာနဲ့ဒေတာအတွင်းသတင်းတွေကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေအပတ်စဉ်ခဏတွေနဲ့တပတ်တွင်းသတင်းစုစည်းမှုတွေကိုတင်ဆက်ပေးကြပါမယ်အခုအရင်ဆုံးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုစပြောပြပေးကြပါမယ်ကရင်ပြည်နယ်မြရီကော့ဂိတ်အာရှလန်နီကော့ဂရိတ်မြို့တောင်ပိုင်းကကျေးရွာတွေကိုစစ်ကောင်စီတပ်တွေက January 15ရက်နေ့လယ်ပိုင်းကစပြီးလေကြောင်းကနေတတရအချိန်မြောက်ပစ်ခတ်ခဲ့တာကြောင့်ဒုက္ခတဲ့2000လောက်အိုးအိမ်ဆုံးပြီးထွက်ပြေးနေကြရပါတယ်ဒီအကြောင်း VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်ဒူပလန်ယာခရိုင်ကရင်ညူတက်မာ6ထိန်းချုပ်တဲ့ကော့ဂရိတ်မြို့နယ်ထဲမှာလဲဒီရပိုင်းတွင်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေပါတယ်ဇန်နဝါရီလ15ရက်နေ့မှာတော့စစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ
်အခုဒီနေ့ချင်းလောက်မှာကော့ဂရိတ်အဲမမီမူအာရှလမ်းမှာဒီကအဆက်တွေမှာရှိတဲ့ဒီကွန်ဝဲတို့ရွာတက်တို့တမန်ကုန်းတို့အိပ်ဘက်ချမ်းမှာရှိတဲ့ KNL ဒီရှိမဲ့တဲ့နေရာလေးကိုတိုက်ကြရပြတိုက်ပြတယ်ပြောအရင်အရင်ဟင်းရဟင်းရဲ့နဲ့နှစ်ခေါက်လာတယ်ကော့ဂရိတ်မှာဆိုဒါဆို၃ညမြောက်ရှိတယ်ဟောဒီကြောင်းနဲ့တိုက်ခိုက်တာ၃ညမြောက်ပ
ါစစ်ကောင်စီတပ်တွေကတော့ဇန်နဝါရီလ14ရက်နေ့ကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်ဒေသခံတွေရဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ရတယ်လို့ဇန်နဝါရီလ15ရက်နေ့မှာလည်းကော့ဂရိတ်မြို့တောင်ပိုင်းကကြီးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံထောင်ကနန်းလောက်ထွက်ပြေးနေရတယ်လို့ဆိုပါတယ်။ကော့ဂရိတ်မြို့တောင်ပိုင်းမှာရှိတဲ့ကြီးရွာတွေဖြစ်တဲ့ရွာသက်ကော့နွဲ့အန်ဖကြီးအန်ဖလေးအန်ကလောင်မြို့ဟောင်းစတဲ့ကြီးရွာကပြည်သူတွေဟာတောတောင်တွေထဲမှာပုံအောင်ပြီးစစ်ဘေးရှောင်နေရပါတယ်။ခက်မှန်းကြီးစစ်ဘေးရှောင်ဒုက္ခတွေ2000တဲ့မနည်းရှိတယ်လို့လည်းပြောပြပါတယ်။
အဟိုဘက်ကဒုက္ခတွေအထမ်းကြီးကတော့ဟိုလာပေါ့ဟိုနေဆက်တည်တာမရှိဘူးဆိုတော့တော့မြို့နယ်လည်းမနီမွေးဆိုတော့နိဆက်ရရွာတွေမှာပဲဟိုနောက်ဟိုမြို့မှာရှိတဲ့သူတွေရှင်မျိုးသားချင်းရှိတဲ့သူတွေကမြို့ဘက်ကိုပြေးကြတယ်နိဆက်ရတောဆက်ခြုံဆက်ဒီမှာလည်းခိုအောင်တဲ့သူတွေရှိတယ်ခမန်းကြီးကတော့အရင်ဒီသားကပြောလာတာတော့အရင်2000လောက်တော့ရှိတယ်
Miauri Kayang, Ligay got the white, Palujewa Niga. Democracy Kayang, Joseph Tamro, DKBS Kanda Kugu, Sikansi Beka, Lijang Ale Pikatalu, Sia alone yin at Winyao Taikaita, Lenaji in a Pikata, DKBS Kanja Wagabi, Adima Kolo Nide, Sebishan Doka de Lay.
ตอนนี้เนี่ยจะชาวเนี่ยทั้งเบกก็ทุกข์ได้สแกนนี่กูทั่วปีลาเกจ่ายอะไรโหลเลยสู้บาเลยตอนนี้เจ้าชาวทุกข์ได้ปูปัญญาล่ะเลยอย่างไอ้มาปูสะตัวมาเป็ดแค่มาหัวอ่อนนี่แหละดีกว่าหน้าตะไว้ถ้าปลุกจี้ว่าหน้าตะไว้กันจี้ว่าเลยอารมณ์ไอ้ปูสะลุสแกนมาสู้ดีเลยอ๋อเนี่ยปูสะลุสแกนจ่าว่าเหรอไอ้เว้ยหลูเนี่ยที่ตอนนี้เป็ดแค่กูด่าแกโหน้อจังลูกขอรับบ่ฮอกแกไอ้มาน้อจังมาดูทุกข์ได้สแกนปูปัญ
ကျွန်တော်တို့ကလည်းဒီကနေ့ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါဒီကြောင့်ပြေစုံနောက်ပိုင်းမှာနားဆင်ရမယ်မယ်တခါဒီတစ်ခုကိုနားလုံးရင်းနဲ့ဝင်ရောက်တက်ခဲ့ကြတာကြောင့်ခရရန်နယ်လေတက်တီပူအောင်တက်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာပါမြေပြင်တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကတိုက်စုံတရားရမှုတွေလည်းရှိနေပါတယ်နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပြီးလေကြောင်းက ုံးမှုတွေရှိနေတယ်လို့လည်းသတင်းရရှိပါတယ်ရှင်
။မအေးမှာပြောပြပေးခဲ့တဲ့ကော့ဂရိတ်တောင်ပိုင်းကကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းနဲ့တိုက်ခိုက်ခဲ့တဲ့သတင်းပါရှင်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ burmese@voanews.com ကိုပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။
VOA အစီအစဉ်တွေကို Radio Yuven တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါလေ။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ
။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံတွင်ဝန်ကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံရေးပဋိပက္ခတွေနဲ့ကိုဗစ်ရောဂါအခြေအနေတွေကြောင့်နေစာအထည်ချုပ်အလုပ်သမားတွေနဲ့အစားထိုးလာတဲ့အထည်ချုပ်လောကအကြောင်းနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ Frontier မြန်မာ Wine တို့သားတွေကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အထည်ချုပ်လူသမားတွေရဲ့လူသမားအခွင့်အရေးချိုးဖောက်ခံရတာတွေနဲ့သူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုဒို့အတန်ကလေ့လာထားပါတယ်ကုန်ထုတ်လုပ်မှုတွေကျဆင်းလာတာနဲ့အတူစီးရေးစကားတက်တာစီဖို့အတွက်လုံတဲ့ရင်လုံသမားအများအပြားကိုနေစားလုံသမားတွေနဲ့အစားထိုးလာရရှိနေပါတယ်ဒီဆောင်မကို Frontier မြန်မာရဲ့ပြင်ပကြီးကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်မြန်မာပြည်မှာလူမျိုးရေးရောဂါ
လိုပြောင်းလာမှုရဲ့နောက်ဆက်တွဲဆိုတာကတော့ဒုတ်တန့်ရဲ့ဝန်ထမ်းတွေအစားအကျိုးခံတာတွေမပေးရတဲ့အချိန်ကြီးအလုံးချက်လာမယ်လေ။နေသားအလုပ်သမားတွေအစားထိုးခံရတာပါ။ကိုဗစ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းမှာတော့မှာတယောက်ကျေကျေဆင်းနေတာလို့လည်းနေကြတယ်။လေးနှစ်လောက်ဒီအနေနဲ့လာကြည့်ရင်ကျေကျေဆင်းနေတာ။အထင်ရောင်ရတာကဆက်ရုံမှာဖြစ်ပြီးအလုပ်သမားတွေကိုအလုံးချက်လာမယ်ဆိုပြီးအကြောင်းကြားလာတယ်။သိုံပိမဆင်းတော့အောင်မလို့ဖြစ်ပြီးကမ္ဘာမှာဆက်ဆံတဲ့လူတွေကလည်းဖြစ်နေတာဖြစ်နေတယ်။သိုံကလည်းဒီလိုဖြစ်နေဆက်ဆံတဲ့လူတွေပါလေ။သိုံအမှားစုကဒီအကြောင်းပြတဲ့လူကဆက်ဆံတဲ့လူတွေဖြစ်တယ်။မိသားအဖွဲ့ချုပ်လို့ကမ္ဘာတွေကစာခွင့်ဆက်လို့ပြနေကြပါလား။မိသားအဖွဲ့ချုပ်လို့ကမ္ဘာတွေကလကဆောင်ဝန်တန်းတွေလိုပဲဒီနေ့လောကလကဆောင်ဝန်ထားအတူတူပဲရကြရမှာဖြစ်နေတဲ့အလုံးရက်နာရရင်တော့လူချင်းတွေမရကြပါဘူး။အမှန်တကယ်မှာတော့အချိုးစိတ်ုံပိုင်ရှင်တွေကသက်မှတ်လူအားခါထက်ရှော့ပေးတာမျိုးတွေရှိနေတယ်နော်။နေသားအလုပ်သမားတွေဟာအလုပ်ရှိရတဲ့နေ့ချင်းစီအတွက်သာအလုပ်လုပ်ရတာကြောင့်တေချာတဲ့အလုပ်အမှားခံချက်ရှိတဲ့အပြင်ကိုယ့်ရဲ့တွေ့လို့အခြားအပေါဆုံးခံစားခွင့်တွေလည်းမရကြပါဘူး။ရောင်းမှာလို့စိတ်ုံအလုပ်သမားတွေဟာဘဝရည်တည်ရေးအတွက်စိတ်ုံအလုပ်ကိုအလုံးစုံမိကိုအားထားနေရပါတယ်။အခုဆိုရင်သူအလုပ်မရှိတာ9လလောက်ရှိပါပြီ။
အလုံးနာခံခဲ့ရပြီးတော့ငားနေရတဲ့ဆောင်းလာကစားစီစတဲ့ဒီလိုနေရေးစားရေးအတွက်အလုံးသစ်တစ်ခုကိုမတ်အောင်မတယောက်အခုပြင်ရှောက်ခွေခဲ့ရပါတော့တယ
်။ဒီခါတလေကတော့လေဒီနေကုန်ချောင်းရတယ်မှခြေပြီးတာဘက်ကိုသွားချောင်းတော့မှဆိုရင်ဒီနေကုန်ချောင်းရတယ်ခြေချင်းလိုက်လျှောက်တာပေါ့။ကျောင်းတစ်ခုနဲ့တစ်ခုကတော့ဝေးတဲ့ယုံနဲ့ရှိတယ်တယုံနဲ့တယုံနီးတဲ့ယုံနဲ့ရှိတယ်လေအဲတယုံမရတယုံတယုံမရတယုံလိုက်လျှောက်သွားတာပေါ့။ခင်းလိုက်နဲ့လျှောက်တဲ့နေ့ကျတော့အဲ့ဟိုကလမ်းမှာပဲပေါ့အရေးရှိတဲ့နေရာမှာပဲတနည်းကတော့စားတာပေါ့
တမင်းကြိုက်ထုတ်ပြီးအလုံးလိုက်လျှောက်ခဲ့ပေမဲ့စေယုံတော်တော်များများကကြွန့်ကျင်လာကစားဝင်တဲ့မခန့်တာကြောင့်ငါးလကျော်အကြာမှာတော့နေစားအထည်ချုပ်အလုံးသမားအဖြစ်ရရလောက်ကန်ရပါတော့တယ်တနည်းလောက်အခ4800ကျက်နဲ့ OD တနားခွဲစာ1900ကျက်ကိုသာအလုံးလုပ်ရတဲ့နေ့အတွက်လောက်အခဖြစ်ရပါတယ်မသေးချာမီရတဲ့အလုံးဖြစ်ပေမဲ့လည်းစာဝင်နေပြည်လဲစီဖို့ဒီအလုပ်ကိုသူလုပ်ခဲ့ရပါတော့တယ်
။ဒီကားကိုစာတုပ်ထုတ်ထားတယ်သူကပြီးခဲ့တဲ့ရက်ကတော့စာတုပ်ထုတ်ထားတယ်သူကအော်ဒါမရှိဘူး။သူတို့မလိုဘူးလား။အဲ့မဲ့ဒီကားကိုသူတို့ဖြုတ်မယ်ပေါ့။သူတို့လာသားတွေနဲ့ပဲသူတို့လေပတ်သွားမယ်။မိသားသမားတွေကိုဖြုတ်မယ်။နားမယ်ဆိုတဲ့အကြောင်းကိုသူတို့အပြီးပေးထားတ
ယ
်။နိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်တက်တရနိုင်ငံမှာမြန်မာနိုင်ငံရဲ့စီးပွားရေးဟာမြန်မြန်ဆက်ဆက်ပဲကျဆင်းလာခဲ့ပါတယ်။စင်ကယ်ရိုက်ခတ်မှုတွေကြားမှာအထည်ချုပ်စက်ယုံတွေဟာကုန်ကျန်းရရှိမှုအခက်အခဲတင်မောတင်ပို့မှုဈေးကြီးတာအမစာအော်ဒါတွေမရတော့တာကြောင့်စက်ယုံလုပ်ငန်းအပြီးဆိုင်ပိတ်သိမ်းရတာနဲ့အချို့ကစက်ယုံယာယီရပ်ဆိုင်းရတာတွေများလာပါတယ်။အော်ဒါပုံမှန်မရတဲ့စက်ယုံတွေအနေနဲ့ကတော့အမြဲတမ်းအလုပ်သမားတွေကိုရှော့ချပြီးနေစားအလုပ်သမားတွေနဲ့အစားထိုးလာပါတယ်။အဲ့လိုအစားထိုးမှုတွေကိုလေးလပိုင်းနောက်ပိုင်းကစတင်ပြုလုပ်လာတာဖြစ်ပြီးရန်ကုန်တိုင်းကစက်ယုံအကုန်နှီးပါးမှာလှုပ်ဆောင်လာတယ်လို့အလုသမားတမက်ကတခုကဖွဲ့ဝင်အလုသမားတအူးကပြောပါရယ်နေစားအလုသမားတွေရဲ့စိန်ခေါ်မှုကတော့တမက်လောက်ခအပြည့်ဝမရတာ OTG အပြည့်မရတာတွေရှိပါတယ်ဒီလိုအလုသမားအခွင့်အရေးမရှိဘဲအာမခံချက်မရှိတဲ့လုပ်ငန်းခွင်တွေမှာစာဝတ်နေရေးကြောင့်သာဆက်ပြီးအလုလုပ်နေရတယ်လို့သူကဆိုပါတယ
်နေစားအလုသမားဆိုလို့ရှိရင်တော့ပုံဆိုးတာပေါ့ဒီလာသားအလုသမားတွေကတော့ဟိုလုပ်ငန်းခွင်ထဲမှာတီတီငြိမ်ငြိမ်နဲ့အလုလုပ်ခွင့်ရတယ်အဲ့လိုလည်းသူတို့တကယ်လို့ဒီနေ့အလုံးမသိရင်လည်းသူတို့ကလာခစားဖြစ်တဲ့အတွက်သူတို့ကကတလာထဲမှာခွင့်တမ်းတ်ရရှိတယ်လေဒေသအလုံးသမားတွေကြတော့ဘာအခွင့်အရေးမှမရှိဘူးပါအာမခံချက်မှမရှိတဲ့အခါမျိုးကြသူတို့ကဟိုနေသားမှရတင်ရတိုက်တဲ့လောကမှာလည်းနင်းနာတယ်အာတခြားသောဒီခံစားခုနေမှာလည်းနင်းနာတယ်အကုန်လုံးသူတို့အတွက်ကအကုန်လုံးနင်းနာမှုတွေကရခိုင်နှုန်း90လောက်ဖြစ်နေတဲ့အခါမျိုးကြတော့ဟိုအလုသမားတွေအတွက်ကအရန်ကိုပဲဒုက္ခရောက်နေရတယ်အများကြီးပဲ
ဒုတန်တဲ့စကားပြောခဲ့ရတဲ့အလုသမားနှင်းနာမှုတွေအတွက်ဆောင်ရွက်ပေးနေတဲ့အလုသမားကြီးတက်ကြွလှုပ်ရှားသူတူကတော့ပိတ်ပြီးနောက်ပြန်ဖွင့်တဲ့စက်ယုံတွေကဆက်လက်ပတ်နိုင်မှုဝင်းနှင်းရင်ကရှော့ချလာကြပြီးစက်ယုံတကယ်ပိတ်သိမ်းမှာကတာဝန်ယူမှုတာဝန်ခံမှုနှဲပါနိုင်တဲ့အနေစားအလုသမားတွေကိုပဲခန့်ထားလိုကြတဲ့သဘောမျိုးရှိတယ်လို့သူကပြောပါတယ
်ဒီပိတ်တာနဲ့ပတ်သက်ပြီးတော့နှိမ့်နိုင်တဲ့ကိစ္စမျိုးတွေကိုလုတ်ခင်မှုရဲ့အော်လုတ်တာကတော့အရာကြီးပိတ်တဲ့ဥစ္စာမျိုးကြီးပေါ့ဒါပေမဲ့အဲ့ပုံမှာတော့တိတ်အရှိမပြေဒီအလုပ်ရှင်ဘက်ကကြတော့သူကဘက်ကအရာကြီးအလုပ်သမားတွေကိုပဲနေစားပေါ့နေစားလို့သမားတွေကိုပြန်ခန့်နေစားလို့သမားတွေနဲ့ခန့်ပြီးတော့အလုပ်လုပ်ချင်တဲ့သဘောမျိုးဖြစ်နေတယ်နေစားလို့သမားတွေနဲ့ဘာဖြစ်လို့လုပ်ချင်တာလဲဆိုတော့အာမတိကြလို့ပေါ့ဒါပေမဲ့ရင်းနှီးမြှုပ်နှံမှုတွေကလည်းကြုံထားတာမျိုးတွေလည်းဖြစ်နေမယ်အဲ့တော့ဆက်လုပ်မယ်ဆိုပြန်လို့ရှိရင်လည်းမတိကြဘူးပေါ့ကြည့်ရတဲ့စီးပွားရေးပတ်ဝန်းကျင်မှာဖြစ်နေတယ်ဆိုတော့အဲ့တော့တို့ရတယ်ဒီလိုကစီးပွားရေးရှုထောင့်ရအောင်ဆိုလို့ရှိရင်တော့ဒီစားလို့သမားတွေကိုပဲပြန်ခန့်ကျင်တဲ့ပုံမျိုးရှိကြတယ်ပေါ့အရင်လူဟောင်းတွေကိုမခန့်ကျင်ရအောင
်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့တဟဈေးကွက်အနေအထားပြောင်းလဲတဲ့အခြေအနေလို့မြင်ပါတယ်ဒုအတန်နဲ့စကားပြောခဲ့ရတဲ့အထည်ချုပ်လုပ်ငန်းရှင်တူကတော
့အရင်တော့အကုန်မှန်ကျွန်တော်တို့ပေးနေတာဟိုဟောတာပေးနေလူကစိတ်မသိကြတော့နေရာရတဲ့အတွက်ဘာဖြစ်သွားလဲဆိုရင်ကျွန်တော်တို့ဟိုတာမရတဲ့အချိန်မှာဒီလူတွေကိုဆက်ပြီးတော့ဟိုဆက်ဥမှာထားဖို့အသိမဖြစ်နိုင်ဘူးဆိုတော့မင်းများတော့လှုပ်နားလိုက်တဲ့ပုံစံမျိုးကိုလှုပ်လိုက်ရတယ်ဒါပေမဲ့ဘာဖြစ်လဲဆိုတော့ဟိုတပိပိချိန်ကြီးတွေတည်ငြိမ်မှုတိုင်းတာတခုရောက်လာတဲ့အချိန်မှာသာသမာတွေကဒီဇိုင်းကံမျိုးအနေနဲ့ထပ်ပြီးတော့ပြန်ပြီးတော့ခြားအင်းလူတော့မဟုတ်ဘူးနော်အဲပြတ်ပြီးတော့လှုပ်ပြန်ပြီးမယ်ဆိုတော့လေအာနောမတိကြမကြီးရတဲ့အချိန်ဖြစ်နေတဲ့အချိန်ပါပေးလာတဲ့ order ကိုအတိအကျဟိုအငြင်းတိုင်းဝန်ထမ်းမခန့်မဲ့နဲ့ဒီမှာနေသားဝန်ထမ်းတွေကိုခေါ်ပြီးတော့ဒီ order ကိုဆက်တာပါ
ကိုဗစ်ကာလရိုက်ခတ်မှုနဲ့အာဏာသိမ်းဖြစ်စဉ်အပြီးမှာပိတ်သိမ်းရန်နာလည်းရလဲစက်ယုံပေါင်း200ကျော်ရှိနေတယ်လို့အထက်ချုပ်လုပ်ငန်းရှင်များအသင်းစီးရင်စရာအရာသိရပါဗျ။ကိုဗစ်မတိုင်ခင်ကစက်ယုံပေါင်း920အထိရှိခဲ့ပေမဲ့ကိုဗစ်ပထမလိုင်းတွင်ယာယီနဲ့အပီးတိုင်ပိတ်သိမ်းတဲ့စက်ယုံ114ယုံရှိခဲ့ပါဗျ။အခုအောက်တိုဘာလအတွင်းကထုတ်ပြန်တဲ့အစီရင်ခံစာမှာတော့စက်ယုံ480ကျော်ဆက်လက်လည်ပတ်နေပြီးအလုပ်သမားပေါင်း4သိန်းကျော်သာဆက်လက်လုပ်ကိုင်နေတယ်လို့ဖော်ပြပါဗျ။အရင်ကမြန်မာအထက်ချုပ်လုပ်ငန်းတွေမှာအလုပ်သမားပေါင်း9သိန်းခန့်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။သူတက်မှာနေစားအလုတ်ကျန်းသမားအဖြစ်အသက်မွေးခဲ့တဲ့ကိုသေးကတော့လိုင်နာယာကအထည်ချုပ်စက်ယုံတစ်ခုမှာပထမဆုံးအလုတ်ကန်အတီတကြရခဲ့ပေမဲ့အခုတော့စက်ယုံယာယီပိတ်သိမ်းမယ်ဆိုပြီးသူအလုတ်ရက်နာခံရတာကြောင့်နေစားပရင်အလုတ်သမားအဖြစ်ပြန်လုပ်နေရပါတယ်
။စက်ယုံကတော့အဲ့ဒီစက်ယုံပဲကျွန်တော်တို့ပထမဦးဆုံးလုပ်ခဲ့တာပေါ့နော်။အခြားကတော့ဒီနေ့ပေါ့ပေါ့ဆောက်လို့ရတဲ့အချိန်မှာအဲ့ဒီစက်ယုံကျွန်တော်တို့သွားဆောက်လို့ရလိုက်ရလိုက်တော့အဲ့ဒီစက်ယုံမှာပဲကျွန်တော်တို့ကျေးဇူးပြုလုပ်တာပေါ့၃မိနစ်ကျော်လောက်ဒီဟိုအဲဟိုပေးလေတော့လေရနာလေတော့လေကျွန်တော်တို့ဒီတိုင်းပဲပေါ့ပုံအရင်လိုပဲပြန်ဖြစ်သွားတာပေါ့ဗျာအလုံးကြီးတိုင်းကြီးပြန်ဖြစ်သွားတာ
ကိုသေးကအခုဖြစ်နေတဲ့အခြေအနေတွေကိုအမြန်ဆုံးပြီးစေခြင်းပြီးသူအခြေချလုပ်ခဲ့တဲ့စက်ရုံကိုပဲပြန်လုပ်ခွင့်ရဖို့မျှော်လင့်နေပါတယ
်ကျွန်တော်တို့ငန်းနေကုန်လုံးပေါ့ဗျာအလုံးအဲ့လိုမျိုးကျွန်တော်တို့စက်ရုံမှာပဲပြန်ပြီးတော့အလုံးလေးပြန်လည်ပတ်စီခြင်းပေါ့ပြန်ရခြင်းပေါ့ဘာဖြစ်လဲဆိုတော့ဒါမှလည်းစက်ရုံမှာကလေးရောအကုန်လုံးပေါ့နော်ကျွန်တော်တို့ဒီကားကြီးတွေတတော်များများအကူကြီးရအောင
်ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အပတ်စဉ်တန်လွင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ 9:00 နာရီတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီစီစဉ်ကိုလူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနှာစင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဖရန်တီးယားမြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့တို့အတန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တပတ်အတွင်းသတင်းစုစည်းမှုတွေကိုမတင်ဆက်ပေးခင်မှာစနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။လွတ်လပ်ရေးမရမီကစခဲ့တဲ့မြန်မာလက်နက်ကိုင်ဒေါ်လာရေးကဆယ်စုနှစ်များစွာကြာခဲ့ပါပြီ။ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုနဲ့လက်နက်ကင်ဒေါ်လာရေးတွေနဲ့အဆက်အဆက်ကဘလို့ရှိပါသလဲ။နှစ်ပေါင်း20ကျော်လက်နက်ကင်ဒေါ်လာရေးအတွေ့အကြုံရှိခဲ့တဲ့မြန်မာနိုင်ငံရေးလေးလာသုံးသက်သူဦးသက်စိုးနိုင်ရဲ့အမြင်တွေကိုဒီတစ်ပတ်မှာကြားကြရမှာပါ။ဦးတင်မောင်တန်းကမေးမြန်းဆွေးနွေးထားပါတယ်ရှင်။
ဒီပတ်စီစဉ်မှာတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမယ့်အကြောင်းအရာကလက်နက်ကိုင်တော်လာရေးရဲ့သင်ခန်းစာများပေါ့ဒီစီစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဦးသားစိုးတိုင်ဖြစ်ပါတယ်ဆရာဦးသားစိုးတိုင်ကနှစ်ပေါင်း20ကြာနိုင်ငံရေးနဲ့စစ်ရေးအတွေ့အကြုံရှိခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်အာဏာရှင်စနစ်ဆန့်ကျင်ရေးမှာနှစ်ပေါင်း20ကြာလက်နက်စွဲကိုင်တိုက်ခိုက်ခဲ့တဲ့အတွေ့အကြုံနဲ့ကြီးမားတဲ့ပုံစံတရားဖြစ်ပါတယ်။ဆိုတော့ဆရာဦးအသာဆွနိုင်ပါလား
။ဟုတ်ကဲ့ခင
်ဗျာ။ဒါနဲ့ကိုင်တော်လာရေးသင်္ကန်းစာတွေကိုပြန်လဲသုံးသပ်မယ်။ဆိုတဲ့အခါမှာအစိုးရတစ်ခုနဲ့ကျွန်တော်စတင်ပါတယ်။အဲ့ဒါကတော့စစ်ဆိုတာနိုင်ငံရေးကိုစီရင်နည်းနဲ့ဆက်လက်ဆောင်ရွက်တာပဲဖြစ်တယ်။ဆိုတော့လက်နက်ကိုင်တော်လာရေးရဲ့သင်္ကန်းစာတွေကိုကျွန်တော်တို့ပြန်လဲပေါင်းချုပ်သုံးသပ်မယ်ဆိုလို့ရှိရင်အဲ့ဒါနဲ့မလွဲမရှောင်တာပါလာတာကတော့နိုင်ငံရေးသင်္ကန်းစာပါအဲ့ဒီနိုင်ငံရေးသင်္ကန်းစာကဘာပြဖြစ်မလဲဆရာ
ပြည်သူကတွေကတလျှောက်လုံးတောင်းဆိုတိုက်ပွဲဝင်နေရတဲ့အဓိကအကြောင်းကတော့ဒီတမရော်ပေါ့မြန်မာတမရော်ပေါ့မြန်မာတမရော်ကမြန်မာနိုင်ငံရေးစနစ်ထဲမှာဟောကြီးစိုးလွှမ်းမိုးမှုကဒီအနှစ်ပေါင်းကျွန်တော်တို့60လောက်ရှိခဲ့တာဒီမိုကရေစီနဲ့ကျွန်တော်တို့ဟိုလူခွင့်ရေးနောက်တိုင်းရင်းသားခွင့်ရေးတွေအဲ့ဒါတွေအတွက်ကျွန်တော်တို့ဆွေးနွေးပြောဆိုမှုတွေနော်ညှိနှိုင်းမှုတွေနိုင်ငံရေးရလုပ်ခဲ့တာအချိန်ကြီးရှိခဲ့ပါနော်သို့တော်ညာလဲနောက်ဆုံးကြလို့ရှိရင်ကျွန်တော်တို့စစ်အန္တရာယ်သိမ်းမှုနဲ့ပဲ 送到开了个经营批判。哎那叫第三呢对母国就能够批先批那嘛就能够那个一呀就能够路拉的 democracy, 路昆一呢 federal democracy, 昆一的就能够第三个没路就能够用机有啥吧。哎那叫就能够啊第那个了嘛第六路也苦干一些不会的就能够咱们老年股也参与在看你的亲你股要求多少批判。
OK,那么咱们老啊都也没敢一股来到了哦第二的嘛稍微看了那个来带了路内数的也看一股批的他的没敢一碰到就批的是比较带那个那个亚洲的啊的这个路说出来表述家的细胞的一般家的细胞的。但是没他拍了那个哆啦 A 梦要进来是不是呢马没破苏西奈姆你大哥你妈的阿拉先生的设计的那个带过他们有点记录器不如定阿扎透明来吧。
OK, 爸妈路牛的你个把我的能力会会是你不要我们的把你路你爸妈牛的会是。都是那个带过的先为了给他说加把你。大家把我们的来路给我路线。都是那战斗机组没有大困一堆在外围里的但那人的感觉是一个西欧南庄西少南庄没事的一堆就能够单笔的你比如说哈一起拉比们我们也给了吧。而一起你哈啊哭那套你设的哭你要得看嘛而且你要表面别多多。第一呢上次在这嘛批报来的比如路路也哭看也带不会哈。啊现在带不会问来的 EAO 的图的片 KIA 路 KNU 路不呀而一路不会吸的呢啊哭帮助比带不会问的呢请你批的。那比如说哭啊 NUG 啊你比如说都比较呢 Federal Brain 年后来但那两个人应该是的能够应该是的套看他的。大家怎么样嘛没中部的就能够西楼你牛牛牛你你嘛也是的。
好大家也要打包住快步是也要打包住快步所以别吃打这个家门的事情吧。
是也要打包住快那一步路吧的。大家来说你瞧谁老是啊那些生的奥嘛也提比如就能够人家跟东南一户先来拉给他吃吧。那个也要打包住说那个大家五百元带不会的人把妈比妈骗你的。哎呦库就能够免得老家了第三个那些生的库就能够免得等于老美苏路线人家跟带不会的这个就能够教育比我们而且看嘛嘞但那人家跟不会死的那比如说但那库 BDF 不会死的呢不不帮你们呢就能够人家跟带不会的被老马我们不看你们
是咯你是一个玻璃的把记录写来不满人的表家是个出米清米个三个业绩的数量表达的希望。所以你那些看嘛所以写的也能够在外面的卡嘛没准备不要的地大的嘛表家是的我拿给家的。所以你不满人的表家是也你他那帮上来路把这个案子的这种用来帮忙下。
OK, 就能够的有多难易的话嘞啥啥叫马路叫家是马路就能够沿着阿叔沿着阿叔出来这个路是超路的你不要就能够 hit and run, run, 路家了就能够你安那样你的苏亚古变不了带库出路线这库啊你让他破几年你叫家的你让他破几年那你让他破几年干嘛嘞你个路啊大把来说人家路啊人家路啊在看着了就能够节目也是身体就能够表家在不要你就能够股票家没出路线然后节目也是在那节目也无敌结果嘛目的比如就能够大哥第三户人家比如就能够带不会破表路的路就能表现嘛
OK 库地下水里给到就能拿来的老表求我们说的是呢也记得等他的呼吸呢这库个 ောင်ကြားစစ်ကိုပုံမှန်စစ်အဖြစ်နဲ့ကြောင်းလဲဖို့လိုအပ်တယ်ဒုတိယတစ်ချက်ကတော့ပုံမှန်စစ်ကိုဆင်နွှဲနေကြတဲ့အများရန်တက်တွေကြားမှာစစ်ရေးရတပ်ပေါင်းစုဖွဲ့နိုင်တယ်ဆိုတော့ဒုတိယတစ်ချက်နော်ဆိုတော့ဒီနှစ်ချက်ကိုကျွန်တော်တွေ့ပြီးတွေ့ရပါတယ်ဒါကတော့ပြီးခဲ့တဲ့လက်နက်ကင်ဒေါ်လာရေးအတွေ့အကြုံတွေကနေဆရာကပြန်လဲထုတ်ယူဆွဲလိုက်တဲ့သင်္ကန်းစာချက်နှစ်ချက်လို့ပြောရမယ်ထင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ
်တစ်ဖက်မှာကြတော့လေကျွန်တော်တို့ဒီဒီလိုနိုင်ငံရေးအစဉ်ဖြစ်နေတာတွေအကုန်လုံးကဒီမိုကရေစီကိုကူးပြောင်းရေးနဲ့ပဲဆက်ဆက်နေတယ်ဖက်ဒရယ်နိုင်ငံတစ်ခုတိုင်းသားတွေရဲ့လူနည်းစုတွေရဲ့အခွင့်အရေးတွေရရှိနိုင်မဲ့ဖက်ဒရယ်နိုင်ငံထူထောင်ရေးနဲ့ပဲဆက်ဆက်နေတာဒါပေမဲ့သူတင်နာတွေကိုလောက်ကြတဲ့အခါမှာလက်နက်ကိုင်နီလန်းနဲ့ဒီမိုကရေစီကိုပြောင်းလဲတာကလက်ရှိအစိုးရပြုတ်ရင်တော့ပြုတ်သွားမယ်နောက်တက်လာတဲ့အစိုးရလည်းအာဏာရှင်ဆန်တဲ့အစိုးရတွေပဲဖြစ်တတ်တာကိုတွေ့ရပါတယ
်။မှန်ပါတယ်
။ဒါကတော့ကျွန်တော်တို့ဘလို့ကဝယ်မလဲ။ဘလို့ပြောင်းယူလို့ရမလဲ။ဒါကလည်းအရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါတယ်ဆရာဘလို့ထင်ပါလဲ
။ဟုတ်ကဲ့ဒါကလွန်ကြီးကြည့်ပါလေ။အဲ့တော့ဒီကျွန်တော်တို့သမိုင်းတွေ့ကြုံရပြောရင်သမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုထောက်ခံသလားလို့မေးလို့ရှိရင်သမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုမထောက်ခံပါဘူး။ဒါပေမဲ့လူလူလှုပ်ရှားမှုနဲ့ပြောင်းလဲမှုတွေကိုကျွန်တော်တို့အပြောင်းလဲတွေဖြစ်ဖို့ဟိုလိုအပ်ပါတယ်။အုပ်ဆိုးတဲ့လူစန်းစားကမတရားဖိနှိပ်တပ်ဖြတ်မှုတွေလုပ်လာတဲ့အခါမှာကိုယ်ကလည်းလက်နက်ကင်ပြန်တိုက်တယ်။အဲ့ဒီနောက်အာဏာရလာတဲ့အခါဒီလက်နဲ့ရဲ့အရသာကိုသိသွားတဲ့ခါကျတော့ကျွန်တော်တို့ဟိုပြန်ပြီးတော့ကိုကလည်းအာဏာရှင်ပဲအာဏာရှင်စနစ်ထက်ပြန်ရောက်သွားတာအဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သမိုင်းတွေ့ကြုံပြောလို့ရှိရင်ဒေါက်တာဘတ်မောကကျွန်တော်တို့တော်လိုင်းရေးပြီးကစားကျွန်တော်တို့ပေါင်းပြီးမှပြောခဲ့မှုတဲ့စကားတစ်ခွန်းရှိပါအခုဒုတိယကဘာစစ်ကိုဖြတ်သန်းပြီးတဲ့အဲကျွန်တော်တို့လူငယ်တွေကလက်နဲ့ရဲ့အရသာကိုသိသွားပြီအဲ့တော့လက်နဲ့မကင်ရရင်မနေနိုင်ဘူးပြဿနာဖြစ်ရှင်းရင်လက်နဲ့နဲ့ပဲဖြစ်ရှင်းနေတာအဲ့ဒီနိုင်ငံရေးစိတ်ဓာတ်ကြောင့်ကျွန်တော်တို့48ခုနှစ်မှာဗမာပြည်ပြည်တွင်းစစ်ဖြစ်တာအဲ့ဒီစိတ်ဓာတ်ကြောင့်လေအဲ့တော့အဲ့ဒါကိုကာကွယ်ရမယ်နီးရတော့ဒီနေ့တိုက်ပွဲအခြေအနေရပြောလို့ရှိရင် NUG အစိုးရအနေနဲ့ကအခုက Federal Democracy ကျွန်တော်တို့နှုတ်ဆန်တန်မိုးတွေကိုသူတို့ကနေပြောရှေ့တန်းတင်ပြီးပြောနေတာပေါ့အဲ့တော့အဲ့ဒီအခြေအနေကလည်းကျွန်တော်တို့ဘာလုပ်ရမလဲဆိုတော့တန်းသားတွေကိုဖက်ဒရယ်ပေးတာနဲ့အမျှဒီမိုကရေစီနှုတ်ဆန်တန်မိုးတွေကိုဆက်လက်ပြီးကျွန်တော်တို့ကင်တွယ်ဖို့အသုံးချဖို့တန်မိုးထားဖို့နော်ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးနှုတ်ဆန်နေတဲ့ဒါလျင်ဒီနေ့ကျွန်တော်တို့ရဲ့အဲလက်နက်ကိုင်တိုက်ပွဲစစ်ရေးတိုက်ပွဲအပြင်နိုင်ငံရေးအောင်ပွဲကိုကူးပြောင်းနိုင်တယ်ဆိုတဲ့ကိစ္စကိုကြက်ကြက်မမပြင်းပြင်းထန်ထန်ပညာပေးလို့ရမယ်လို့ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့။အဲနောက်ဆုံးမိခွန်းလေးမေးပါစေဆရာ။လက်ရှိအခြေအနေမှာဆရာခုနပြောလို့ပဲတမိုင်းကသိပ်ပြီးတော့မကြိုက်လာတဲ့လက်နက်ကင်ကြားတဲ့လမ်းကြောင်းပေါ်ကိုမြန်မာပြည်ကရောက်နေတယ်။အဲ့တော့ပေးရဆက်ရတာနဲ့ရတာနဲ့ဇေယျစကသဘောရတယ်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွက်အကောင်းဆုံးဖြည့်ရှင်နည်းကဘာများဖြစ်မှာလဲ။
တိုင်းရင်းသားတွေအတွက်ဖက်ဒရယ်ခွင့်ရေးကိုအမတ်ခံချက်ပေးတာနဲ့အတူကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးအလေးထားတွေကိုတပ်ဖွဲ့တွေထဲမှာကျွန်တော်တို့ဟိုလေ့ကျင့်တိဆောက်ပေးဖို့လည်းအတော်လိုပါလေ။ခုနကပြောတဲ့သဘောထားတွေဒီမိုကရေစီသဘောထားတွေဖက်ဒရယ်သဘောထားတွေကိုကျွန်တော်တို့ကိုတက်ထဲမှာစိတ်ဝင်နေအောင်တော့လက်နက်ကင်အင်အားစုတွေကိုလက်နက်ကင်တွေမှုအပ်ပြီးစပြီးတော့ဒီမိုကရေစီစိတ်ဓာတ်ပြီးလေ့ကျင့်ပြုစုပြောထောင်ပေးဖို့အထူးလိုအပ်တယ်အဲ့ဒါမလုပ်နိုင်ရင်ကျွန်တော်တို့ဟာဒီအခုရင်ဆိုင်ရတဲ့အခြေအနေတွေပိုဆိုးရတဲ့ကံကြမ္မာတွေနဲ့ကျွန်တော်တိုင်းပြည်ရင်ဆိုင်ရနိုင်မယ်ဆိုတာကိုကျွန်တော်ကသတိပေးချင်တာပါခဲ့
ဟုတ်ကဲ့ဆရာဦးသားစွန်းနိုင်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးပါပဲခင်ဗျပြောခွင့်ရတဲ့အတွက
်ဟုတ်ကဲ့အခုဒီမနိုင်ငံရဲ့လက်နက်ကင်ဒေါ်လာရေးအတွေ့အကြုံတွေကိုပြန်လည်ပေါင်းထုတ်ပြီးသင်ခန်းစာတွေ ပါလေယူရမလဲဆိုတော့ဆွေးနွေးတော့ခဲ့တဲ့သူကတော့ငငယ်လေးလာတော့တတ်သူဆောက်ဦးသန်းစိုးနိုင်ဖြစ်ပါလေကျွန်တော်ကတော့တမောင်သားပ
ါဦးတမောင်သားဆွေးနွေးတင်ပြပေးခဲ့တဲ့မြမလက်နက်ကိုင်တိုက်ပွဲသင်ခန်းစာများအကြောင်းပါရှင်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီVOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 19 kHz 1553 ညာ line to meter 25 kHz 11803 ညာ line to meter 32 kHz 9335 line to meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းကိုပြပြပေးချင်ပါတယ်။မြန်မာစစ်တပ်ကလေကြောင်းကပါဘုံကျဲတိုက်ခိုက်နေတဲ့ကယားပြည်နယ်ဘက်မှာရဟန်းတန်ဃာတွေအပါအဝင်ပြည်သူတောင်းချီထွက်ပြေးနေကြရပါတယ်။စစ်ဘေးအသင့်မြန်မာပြည်သူတွေအတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကိုဒိမတ်နိုင်ငံကအမေရိကန်ဒေါ်လာ38သန်းပေးလှူသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့ဘက်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကဆက်ပြောပြပေးပါမယ်ရှင်။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ကြားဒေသအနှံ့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကားပါထိုးစစ်ဆင်နေပါတယ်။ကယားပြည်နယ်လွိုက်ကော်မြို့မှာစစ်ကောင်စီတပ်နဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ်တို့ကြားတိုက်ပွဲတွေကြောင့်မြို့လုံးကျွတ်နေပါအဝိန်ဆုံကွာထွက်ပြေးနေရပါတယ်။မြို့ပေါ်ကိုစစ်တပ်ကလေကြောင်းကားပါဘုံကျဲတိုက်ခတ်တဲ့အတွက်တန်ငါတော်တွေပါမကြံတင်းရှောင်နေကြတာပါ။
အဲ့မှာနေလို့မရဘူးပြီးတော့မဒီဖက်ပြောင်းလာတာအဲ့လိုလေလေကမလို့မရှိတဲ့အဆက်အလက်ကောင်ဖက်မှရှိနေတဲ့ရှာသူကလက်နဲ့ကြီးနဲ့ထုတ်သားတယ်လေကြော်ရတယ်နောက်ပြီးလေနဲ့လာတိုက်ရလာကြည့်ရလဲရှိတယ်မ
လားလေကတော့ဝိုင်လေးချောင်းတက်ခိုက်မှုတွေကြောင့်တောင်ကြီးစီဆိုင်နဲ့ပဝန်းကျင်ဒေသဖက်ထွက်ပြေးလာတဲ့ပြည်သူအများစုကအမျိုးသမီးနဲ့အသက်ကြီးရွယ်အိုတွေနံပါတ်ချမ်းသူတွေနဲ့ကလေးငယ်တွေအပြင်မွေးခါနီကိုဝန်ဆောင်တွေလည်းပါပါတယ်အဲ့ဒီလိုဘေးလွတ်ရာထွက်ပြေးကြတဲ့ပြည်သူတွေကိုစစ်ကောင်စီဖက်ကပိတ်ပင်ကန့်သတ်တာမျိုးလေးလုပ်ခဲ့ပါတယ်ချင်းပြည်နယ်ဘက်မှာလည်းစစ်ကောင်စီကဖမ်းသွားတဲ့ရွာသားတွေကလူဆယ်ဦးရဲ့အလောင်းကိုပြန်တွေ့ရတယ်လို့ချင်းကာကွယ်ရေးအဖွဲ့ကပြောပါတယ်။ဒါအပြင်ကံပက်လက်မြို့မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အချင်းချင်းကြားဇန်နဝါရီလ10ရက်နေ့ကပြစ်ခတ်ရာကအရာရှိ3ဦးသေဆုံးခဲ့တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပါတယ်
။ကံပက်လက်မှာမနေ့က10နာရီကွာ17နာရီတောင်ပါအဲ့ဒီမှာရှိတဲ့စစ်တီတူကအဲ့ဒီစစ်တီကတော့စစ်စင်ရေးမှာသူပေါင်းရက်ခဲ့တဲ့ဒေသတစ်ခုညာပတ်တယ်သူကိုစစ်ဆေးနေတာရှိတယ်။အဲ့ဒီစစ်ဆေးနေတဲ့စစ်တီကပဲအဲ့မှာပြစ်ခတ်တဲ့ချိန်တော့ဖြစ်သွားခဲ့တယ်။အဲ့မှာအရာရှိ2ဦးတော့ပြေးသွားတာတော့ရှိပါတယ
်။ကံပက်လက်မြို့မှာတီစင်မာလာဆမ်းပိုက်ကလေးကစစ်ကောင်စီတပ်နဲ့ကံပက်လက်ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာပါ။ချင်းပြည်နယ်ထဲမှာစစ်တပ်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်တဲ့အတွက်လူနေအိမ်ရာချီမီလောင်ပျက်စီးခဲ့ရပါတယ်။စကိုင်းတိုင်းဒေသကြီးတွေမှာလည်းစစ်သက်ကနယ်မြေရှင်လျေလုံးနေပြီးတော့ထီးချိုင်မြို့နယ်နဲ့ကတာမြို့နယ်ထဲမှာစစ်ကောင်စီကလေကြောင်းကားပါတိုက်ခိုက်တဲ့အတွက်စာတင်ကျောင်းပါဝင်လူနေအိမ်တချို့မိလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းမုံရွာအနီးရင်းမပင်ခရိုင်ပလဲမြို့နယ်ထဲကအုံနောက်ရွာမှာလည်းဇန်နဝါရီလ10ရက်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကားနဲ့တိုက်ခိုက်ပြီးနယ်မြေရှင်လျေနာတွေလုံးလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်
။ချင်းနေအစိုးရရွာလေးထဲမှာသူတို့မှုထတာရွာရှိတဲ့အိမ်တွေကစားကြရီပေါ့ဗျာဆန်နေပါလေဆိုရင်အကုန်လုံးနားနေပါလေကုန်ဖြန့်ကျက်ဖြစ်တာဘာသာတွေကကစင်လေအဲ့နဲ့ပြည့်ရအောင်ဆရာတချို့ဆိုရင်အိမ်မှာအကန့်ခန်းတော့လက်ထက်ပါတဲ့ငွေတော့ပြည့်တွေပါလေတောင်မှပြုတ်ကြတာတွေပါလေဆိုရင်အကုန်လုံးသူတို့ကကောက်ယူကြတယ်ပါလေအဝေးတွေပေါ့အခုရန်နီဆရာကမိတ်ဆွေတွေကြွားနေပါလေမှာရွှေ့နေကြတာလည်းရှိတယ
်တခါကရင်အမျိုးသားအစည်းအရုံး KNU တမဟာငါနေမြေထဲမှာလဲဇန်နဝါရီလ10ရက်နောက်ပိုင်းစစ်ကောင်စီကအလင်းနဲ့ဘုံကျဲတက်ခိုင်းနေတယ်လို့ KNU ဖက်ကပြောပါတယ်လက်နဲ့ကြီးတွေနဲ့ပါပြစ်ခတ်နေတာကြောင့်ပြည်သူတွေတောင်ရင်မြစ်ဖက်ပြန်ထွက်ပြေးလာနေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ပိုတိုးလာတယ်လို့လူမှုကွန်ရက်သမားတွေကပြောပါရယ် စစ်တပ်ကအခုလိုနိုင်ငံတော်လူခွင့်ရေးချိုးဖောက်မှုတွေပိုဆိုးဝါလာနေတယ်လို့လူခွင့်လိလာဆောင်ကြီးအဖွဲ့ HRW ကဇန်နဝါရီလ23ရက်နေ့မှာထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။စစ်ကောင်စီရဲ့လုပ်ရက်တွေဟာလူလာစုအပေါ်ကြီးလွန်တဲ့ရာဇဝမှုမြောက်နေတဲ့အထိပြင်းထန်တာကြောင့်နိုင်ငံတကာကထိရောက်စွာဖိအားပေးဖို့လဲ HRW ကထပ်ပြီးတော့တိုက်တွန်းထားပါတယ်။လက်တလောအရှိန်မြင့်လာတဲ့ထိုးစစ်တွေကြောင့်ချင်းရှမ်းနဲ့ကယားပြည်နယ်တွေမှာဆယ်ကျော်သက်အပါဝင်ကလေးတွေသေဆုံးနေရတဲ့အပေါ်ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကလည်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ကန့်ကွက်ရှုံချလိုက်ပါတယ်။တိုင်းမြေနှံစစ်ပွဲတွေတိုးလာနေတာနဲ့ခေချောင်းကတက်ခိုက်တာတွေလက်နဲ့ကြီးတွေနဲ့ပြစ်ခတ်တာတွေကိုလည်းကန့်ကွက်ရှုံချခဲ့တယ်လို့မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့နိုင်ငံကသဘောတူညီမှုအရပဋိပက္ခတွေအတွင်းပါဝင်နေတဲ့အဖွဲ့တွေအနေနဲ့ကလေးတွေကိုအထူးဦးစားပေးကာကွယ်ဖို့ကလေးတွေကိုစစ်ပွဲတွေနဲ့ဝေးရာပေးလို့ရလုံခြုံရမှရှိဖို့လှုံ့ဆော်ပေးဖို့လဲ UNICEF ကထုတ်ပြန်တိုက်တွန်းထားပါတယ
်မြန်မာနိုင်ငံတွင်ပဋိပက္ခတံထိခိုက်ခံစားနေရတဲ့လူမှုအတိုင်းဝန်တွေအတွက်ဒိမတ်နိုင်ငံကကမ္ဘာစားနပ်ရေးကအဖွဲ့ WFP ကိုဒိမတ်ကိုရိုနာ25သန်းနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ 3.8 သန်းပေးလှူလိုက်ပါတယ်။ကချင်၊ချင်း၊ရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံပြည်နယ်တိုင်းဒေသကြီးအသီးသီးမှာပြည်ပခါကြောင့်နေရက်ဆုံးဟွာထွက်ပြေးတင်းချောင်းနေရသူလူဦးရေ 3,600 ဝန်းကျင်ရှိတယ်လို့ကမ္ဘာစားနပ်ရေးကအဖွဲ့ WFP ကပြောပါတယ်။အခုလိုလိုအပ်ချက်တွေမြင့်တက်နေချိန်အချိန်ကရောက်လာတဲ့အတွက် WFP ရဲ့မြန်မာနိုင်ငံတွင်းကယ်ဆယ်ရေးလုပ်ငန်းတွေမှာအထောက်အကူအများကြီးဖြစ်စေပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Stephen Anderson ကကြေညာချက်ထုတ်ပြန်ထားပါတယ်
။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ချုပ်နှိမ်သွားပြီးလို့နိုင်ငံကအချက်အကျဲတွေကိုစောင့်ကြည့်လေ့လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းတဲ့နောက်ကြောင့်လူမှုထိခိုက်ရတဲ့ပဋိပက္ခတွေအရှိန်မြင့်လာပြီးလူမျိုးစုလက်နက်ကင်အဖွဲ့အများအပြားပါဝင်တဲ့ဆယ်စုနှစ်တစ်ခုကြာငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်သွားပြီးလို့ ICG ရဲ့ဇန်နဝါရီလ12ရက်နေ့ထုတ်အစီရင်ခံစာမှာထောက်ပြထားပါတယ်။ဒါကြောင့်နိုင်ငံကအလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ထက်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ ICG အစီအခါစာမှာတိုက်တွန်းထားပါတယ်။တအပြင်အဖြစ်ခတ်ရဆက်ရသဘောတူညီချက်တွေယူဖို့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးတာမျိုးနိုင်ငံတကာအနေနဲ့ရှောင်ရှားဖို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်အခြားအတိုက်ခံအဖွဲ့တွေကလူတွေနဲ့ထိတွေ့ဆက်ဆံဖို့လူသားချင်းစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့နိုင်ငံတွေအရဖက်လုံးအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ဖို့လဲ ICG ကအကြံပေးတိုက်တွန်းထားပါတယ်စစ်သားဟာအသက်လောင်ရပတ်တစ်တွေနဲ့ပါရင်ဆိုင်နေရပြီးအဲ့ဒီအဖွဲ့တွေထက်ကတချို့ကတော့စစ်မှန်တဲ့ Federal နိုင်ငံတော်ဒူတောင်ရေးဆိုတဲ့ပုံရင်မှန်းချက်အောက်မှာစပြီးတော့စီလုံးညှို့ညွတ်လာနေကြပြီလို့ ICG ကသုံးသပ်ထားပါတယ်ဒါကြောင့်အတိုက်ခံတွေဖက်မှာရက်တီတာမျိုးမလုပ်ဖို့အကြံပြုထားပါတယ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကသွေးဆောင်စီရင်လာလိုက်မယ်လို့လဲ ICG ကအခမ်းအနားထားပါတယ်စစ်ကောင်စီဘက်ကပဲဖြစ်ဖြစ်အတိုက်ခံတွေဘက်ကပဲဖြစ်ဖြစ်တိတ်မကြခင်မှာအောင်မြင်မှုရမယ့်ပုံမရှိသေးတာကြောင့်ပဋိပက္ခမြန်မာလာရကတိတာထင်ရှားတဲ့လူသားဘေးဒုက္ခအကျိုးဆက်တွေရှိလာလိမ့်မယ်လို့လဲ ICG အစင်ခါစာမှာသုံးသပ်ရေးသားထားပါတယ
်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံတွေအကြက်တဲတွေပိုဆိုးမလာအောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကြိုးပမ်းမှုတွေမှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကပူးပေါင်းဆောင်ရွက်ဖို့မြန်မာဆိုင်ရာကုလထူးကိုယ်စားလှယ်နော်ရင်းဟေဇာကတိုက်တွန်းလိုက်ပါတယ်အာဆီယံလက်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံကိုတွားရောက်ပြီးစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံပြီးရက်ပိုင်းမှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အထူးကိုယ်စားလှယ်နိုလင်းဟေဇာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့အွန်လိုင်းမှာမြန်မာအရေးဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံအတွက်လူသားစာနာမှုအကူအညီတွေပေးနိုင်ကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ရှေ့မတိုးနိုင်ဖြစ်နေတဲ့အာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်ထဲပုံမှုတွေမှာတိုးတက်မှုရလအောင်ဆောင်ရွက်ဖို့တိုက်တွန်းခဲ့တဲ့အကြောင်းဇန်နဝါရီ23ရက်ကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတို့အခြေအနေတွေပိုဆိုးလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းနဲ့မြန်မာအရေးကိုကင်တွယ်ဖြေရှင်းတဲ့နေရာမှာပြည်ပကတွင်ပါဝင်နေသူအားလုံးရဲ့အသံတွေကိုနားထောင်ရမှာဖြစ်ပြီးအားလုံးနဲ့တိုက်ရိုက်ထိတွေ့ဆက်ဆံသွားမှာဖြစ်တယ်လို့အထူးကိုယ်စားလှယ်နိုလင်းဟေဇာရဲ့ကြေညာချက်မှာအလေးနက်ထည့်သွင်းပြောဆိုထားပါတယ်။ဇန်နဝါရီ10ရက်နေ့တုန်းကလည်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါ-သောမတ်စ်ဂရင်းဖီနဲ့Miss Hezaro online ကနေတစဉ်တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအာဆီယံပုံသဘောတူညီချက်အကောင့်ထဲဖော်ရေးနဲ့လူသားချင်းစာနာမှုကူညီတွေအကန့်အသတ်မရှိပေးရခွင့်ယာယီတို့အတွက်နိုင်ငံကအတိုင်းဝိုင်းနဲ့အတူအမေရိကန်ကဖိအားပေးလှုံ့ဆော်သွားမယ်လို့တွေ့ဆုံမှုအပြီးအမေရိကန်တန်မတ်ကြီးလင်ဒါ-သောမတ်စ်ဂရင်းဖီက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်
စစ်တပ်ကဖမ်းဆီးပြီးတော့ထောင်နန်းနဲ့ပြစ်ဒဏ်ချခံထားရတဲ့ဒေါက်အောင်ဆန်းစုကြည်ကိုနှိပ်ပြီးတော့အထူးတရားရုံးကဇန်နဝါရီလ10ရက်နေ့မှာထောင်ဒဏ်လင်းနဲ့ထပ်ပြီးတော့ချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုဥရောပသမ္မဂ EU နိုဘယ်ဆုရွေးချယ်ရေးကော်မတီနဲ့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တို့ကပြစ်တင်ရှုတ်ချခဲ့ပါတယ်။တဟာတရားစီရင်ရေးကိုစော်ကားမှုဖြစ်ပြီးတော့နိုင်ငံရေးရွယ်ချက်တွေပါတယ်လို့လည်းထောက်ပြထားပါတယ်။ တော်အောင်ဆန်းစုကြည်နဲ့မတရားဖမ်းဆီးခံထားသူအလုံးချက်ချင်းပြန်လုပေးဖို့လည်းအတီးတီတောင်းဆိုခဲ့တာပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတော်အောင်ဆန်းစုကြည်အပေါ်အမှုပေါင်း73ခုနဲ့ဆွဲဆိုထားပြီးတော့အမှု9ခုအထွတ်စုစုပေါင်း1006နဲ့ချမှတ်ခဲ့ပြီပါပြီတော်အောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားဆွဲဆိုထောင်းကြနေတာဟာအလုံးပေါ်ဝင်တဲ့တွေ့ဆုံဆွေးနွေးရေးဆိုတဲ့အာဆီယံရဲ့သဘောတူညီမှုကနေဖယ်ထုတ်ဖို့ကြံစည်တာဖြစ်တယ်လို့ဥရောပသမဂ္ဂ EU ကအင်္ဂါနေ့မှာပြောပါတယ်။အလားတူပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာလက်ရှိအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့နော်ဝေနိုင်ငံကလည်းတော်အောင်ဆန်းစုကြည်ကိုထောင်ပန်းချမှတ်တဲ့အပေါ်မှာရှုံချလိုက်ပြီးတော့လုံခြုံရေးကောင်စီမှာမြမအရေးဆက်ပြီးတော့ဆောင်ရွက်ဖို့တောင်းအားပေးသွားမယ်လို့နော်ဝေနိုင်ငံခြားရေးဝန်ကြီးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာတနည်းနည်းပါရှိလာချိန်မှာလူ့အဖွဲ့အစည်းအလုံးဝအခြေအနေအကြီးအကျယ်ရွရွင်းကျဆင်းနေပြီးပြည်သူတွေဒုက္ခပေးနေကြုံရတဲ့အပေါ်အထူးဆိုရင်ကြောင့်လဲနော်ဝေနိုင်ငံခြားရေးဝန်ကြီးအာနီကန်ဟော့ဖီလ်ကပြောဆိုထားပါတယ်မြန်မာစစ်တပ်ကောင်းဆောင်နယ်နေနဲ့အလုံးပါဝင်ဆွေးနွေးနိုင်မဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုပြန်လည်စတင်ဖို့လဲနော်ဝေကတောင်းဆိုထားပါတယ
်ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုနန်းလောင်နဲ့ကိုဝင်ခမောင်တို့ကပြောပြသွားတာပါ View American တန်ရဲ့အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်အပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနိုင်ပါတယ်ရှင်
။ Virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု Virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တစ်ခုမှုတစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့ပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကတည်းက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
VOA ရဲ့စနေညပိုင်းမြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီး Omicron ကူးစက်မှုတွေစံချိန်ချိုးများပြခဲ့တဲ့သတင်းအပါအဝင်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးကြပါမယ် Omicron COVID မျိုးကွဲကြောင့်ကမ္ဘာတဝန်းမှာဒီသတင်းပတ်တဲ့ COVID ကူးစက်သူဦးရေ15သန်းကျော်အသစ်တိုးလာပြီးစံချိန်တင်သွားပါတယ် American ပြည်ထောင်စုမှာတော့နှစ်40ကာလအတွင်းအမြင့်ဆုံးစားတောက်ကုန်စည်နှုန်းတက်မှုနဲ့ရင်ဆိုင်နေရပါတယ်ဒီသတင်းပတ်အတွင်းကနိုင်ငံတကာသတင်းတွေကိုမဤတန်စင်ကပြပြပေးမှာပါရှင
်။ Omicron COVID မျိုးကွဲကြောင့်ကမ္ဘာတဝန်းမှာ COVID ကူးစက်သူဦးရေ15သန်းကျော်အသစ်တိုးလာတာကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာတွေ့ရပြီးတော့ဒါဟာသတင်းပတ်တစ်ပတ်ထဲမှာ COVID ကူးစက်မှုအများဆုံးအဖြစ်စံချိန်တင်သွားတာဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါသည်။ COVID ပိုးစားတွေ့ခဲ့တဲ့တရုတ်နိုင်ငံမှာ COVID Zero COVID လုံးဝမရှိရေးမူဝါဒအောက်မှာခီးသွွာလာမှုအပါအဝင်ပြင်းပြင်းထန်ထန်ကန့်သတ်ထိတ်ချုပ်ကြတွေကိုလုပ်နေပါသည်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဖေဖော်ဝါရီလ၄ရက်နေ့ကျရင်ဆောင်းရာသီအိုလံပစ်အားကစားပွဲကိုကျင်းပဖို့စီစဉ်ထားတာဖြစ်ပြီးတော့ဘေကျင်းမြို့တော်နယ်တနားရီလောက်ကားမောင်းဝင်ဝေးတဲ့ TNJ မြို့မှာ Omicron COVID မျိုးကွဲကူးစက်ခံရသူအယောက်100နီးပါးဒီသင်းပတ်ထဲမှာတွေ့ခဲ့တဲ့အကြောင်းတရုတ်ဆွေရပိုင်ရှင်းဝါသတင်းဌာနကထုတ်ပြန်ခဲ့ပါသည်။တောင်ကိုရီးယားမှာတော့ပြီးခဲ့တဲ့သတင်းပတ်တွင် American Las Vegas မြို့ CES နည်းပညာပြပွဲကိုသွားတက်ပြီးတော့ပြန်လာတဲ့ Samsung နဲ့ Honda နည်းပညာကုမ္ပဏီဝန်ထမ်းတွေအပါအဝင်အယောက်90လောက်မှာ COVID ကူးစက်နေရကိုတွေ့ရတဲ့အကြောင်းတောင်ကိုရီးယားအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာလည်းမနှစ်မေလကစပြီးတော့ဒီနေ့အထီးကာလကြားမှာနိုင်စင် COVID ကူးစက်မှုနှုန်းအမြင့်ဆုံးစံချိန်တင်ခဲ့တယ်ဆိုပြီးတော့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံမှာလည်း၄လတာကာလအတွင်းတရက်ထဲမှာ COVID ကူးစက်မှုအများဆုံးအဖြစ်ဒီတင်ပတ်ထဲမှာစံချိန်တင်သွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှာတော့တခြားသတင်းပတ်တွေထက်ဆိုင်ရင်ဒီသတင်းပတ်အတွင်းမှာ COVID ကြောင့်ဈေးရုံတက်ရတဲ့သူဦးရေက33ရာခိုင်နှုန်းတိုးလာပြီးတော့သေဆုံးသူဦးရေက40ရာခိုင်နှုန်းတိုးလာတာကိုတွေ့ရတဲ့အကြောင်း American Yoga Gagwe in a Tincho Itana CDC Gapiavari, Omicron Mugwe Jan, Covid Gusamuri, the Honto Dula Biro, when any male Gusamuri Shira Jan, Siuni Makuta Bibo, Manamani Pinivari, Megan Biansu the one coronavirus book Gusatu, Chasanata, Conatin Jodavilo, Covid 90 Gusat de Somurigo Lila, Gau Utopia Nide, Johns Hopkins Decato, today the Nasi Ma Popia Tavari, American Makovic and the Sonduga, Shitting Lida, Don't Down Jolabi Pibari. ကိုဗစ်ကြောင့်ကြာစင်းနေတဲ့ကမ္ဘာစီးပွားရေးပိုပြီးတော့အခြေအနေဆိုးသွားနိုင်ခြင်းရှိပြီးတော့အထူးသဖြင့်စီးရဲတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာစီးပွားရေးကြာစင်းမှုနဲ့ဝင်ငွေမငြိမ်းမှုတွေပိုဆိုးလာနိုင်တဲ့ဆိုပြီးတော့ကမ္ဘာပံကအစီရင်ခံစာထုတ်ပြီးတော့သတိပေးထားပါတယ်။ အစီအခံစာထဲမှာအမေရိကန်ဥရောပသမဂ္ဂနဲ့တရုတ်တို့ရဲ့စီးပွားရေးကြာဆင်းမှုတွေကိုဖော်ပြထားပြီးတော့ကျွေးမီမြင့်တက်လာတာဝင်ငွေမငြိမ်းမှုမြင့်တက်လာတာနဲ့ကိုဗစ်မျိုးကွဲသစ်တွေပြန့်နှံ့လာမှုတွေကြောင့်ဖွံ့ဖြိုးတဲ့နိုင်ငံတွေပြန်ပြီးတော့နယ်လန်ထလာနိုင်မှုအပေါ်မှာချင်းချောက်နေတဲ့အနေတွေကိုထည့်သွင်းပြီးတော့ဖော်ပြထားပါတယ်။ကိုဗစ်ကရောဂါနဲ့ကြုံရတာတတိယနှစ်ထဲကိုဝင်လာချိ တင်းနစ်ပြိုင်ပွဲကြီးဝင်ဖို့ဩစတြေးလျကိုရောက်ပြီးတော့မှပြည်ဝင်ခွင့်ဗီဇာအသိမ်းခံရတဲ့ကမ္ဘာနံပါတ်1တင်းနစ်အောက်စားသမားနိုဗက်ဂျိုကိုဗစ်ဟာပြည်ဝင်ခွင့်စာရွက်နေပေါ်မှာအချက်လက်မှားယွင်းပြီးတော့ဖြေခဲ့တာကိုဝေခံတဲ့အကြောင်းပြောဆိုသွားပါလိမ့်။ဩစတြေးလျကိုမလာခင်14ရက်အတွင်းမှာတခြားဗန်နီယာတွေကိုသွားခဲ့တယ်ဆိုတဲ့မေးခွန်းမှာဘယ်ကုန်းမှမသွားခဲ့ဘူးဆိုပြီးတော့သူ့လက်ထောက်ကမှားဖြေခဲ့တယ်လို့ဂျိုကိုဗစ်ကပြောပါလိမ့်။သူဟာဆာဗီယာနဲ့စပိန်နိုင်ငံတွေကိုသွားခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်နေရပါ။နောက်ပြီးတော့ဂျိုကိုဗစ်ဟာဒီဇင်ဘာလထဲမှာကိုဗစ်စစ်ဆေးပြီးတော့ကိုဗစ်ပိုးရှိတာကိုသိပြီးတဲ့နောက်ပိုင်းလူတွေနဲ့တွေ့တာနှာခေါင်းစည်းမတက်တာတိကျခွဲနေခြင်းမရှိတာစတဲ့ကိုဗစ်စီးကံတွေကိုဖောက်ဖျက်တဲ့အပေါ်မှာလေမှားခဲ့တယ်ဆိုတာကိုဝေဖန်ခံနေရတာဖြစ်ပါသည်မြောက်ကိုရီးယားနိုင်ငံကဒီသတင်းပတ်ထဲမှာအတန်ထက်ငါးဆမြင်းနဲ့ဒုံးကျည်တစ်စင်းပြစ်လို့ဆန်းသက်ခဲ့ပြီးတော့ဒီဆန်းသက်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုယ်တိုင်တက်ရောက်ခဲ့တယ်ဆိုပြီးတော့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကထုတ်ပြန်ခဲ့ပါလေဒုံးကျည်ကအတန်ထက်အလွန်မြန်မြန်ရွေ့ရှာနေတဲ့ကိုပြသခဲ့ပြီးတော့ကီလိုမီတာ1000အကွာဝေးကိုမှန်အောင်လို့ပြနေတယ်ဆိုပြီးတော့မြောက်ကိုရီးယားသတင်းဌာန KCNA ကပြောတာပါအခုဆန်းသက်ခဲ့တာမှာအတန်ထက်ငါးဆမြင်းနဲ့ဒုံးကျည်အမျိုးအစား Hypersonic Glide Vehicle HGV မဟုတ်ဖိနေညီးပညာအဖြစ်နေတဲ့ MARV ဖြစ်ပြီးတော့လေထဲမှာပြန်ဝဲတဲ့အခါမှာလားရာကိုမခံမနိုင်အောင်ခြေအောင်ပြရွေရှားပြန်ဝဲနိုင်တဲ့ဒုံးကျည်အမျိုးအစားဖြစ်တယ်ဆိုပြီးတော့ကြွမ်းကျင်သူတွေကပြောပါလိမ့်အမေရိကန်ပြည်အောင်စုကတော့ဒီမြောက်ကိုရီးယားရဲ့ဒုံးကျည်စက်သက်မှုတွေအားလုံးကိုရှုံးချတဲ့အကြောင်းအင်ပီရိုပြောခွင့်ရကျန်စာကီကပြောပါလိမ့်2019မှာနှုတ်ထွက်ခဲ့တဲ့နျူကလ িয়ার ဆွေးနွေးပွဲတွေကိုမြောက်ကိုရီးယားကပြန်လာဖို့အင်ပီရိုကတိုက်တွန်းထားပေမဲ့အမေရိကန်ရဲ့ရန်လိုတဲ့မူဝါဒကိုမစွတ်လွတ်မချင်းနျူကလ িয়ার ဆွေးနွေးပွဲတွေစီကိုပြန်မလာနိုင်ဘူးလို့မြောက်ကိုရီးယားဘက်ကပြောပါလိမ့်မြောက်ကိုရီးယားရဲ့ပဲ့ထင်းတုံးလက်နက်အပောင်းဝင်လူအစုလိုက်ပြုံလိုက်တည်စီနိုင်တဲ့လက်နက်ထုတ်ရမှာလိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးခဲ့သူဖြစ်ဆွဆွဲခံထားရတဲ့လူ900ကိုအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကဒီသတင်းပတ်ထဲမှာပိတ်ဆို့အရေးယူတန်းခတ်လိုက်ပါတယ်ဒီလိုလက်နက်တွေထုတ်လုပ်နိုင်ဖို့ပြည်ပကနေကူညီခဲ့သူတွေကိုပြစ်မှတ်ထားပြီးတော့အရေးယူခဲ့တာဖြစ်တယ်ဆိုပြီးတော့အမေရိကန်ဗန်ဒိုင်းဝန်ကြီးဌာနအကြမ်းဖက်သမားနဲ့ငွေကြီးဆိုင်ရာထောင်လိုင်းဌာနတာဝန်ရှိသူ Brian Nelson ကကြီးညာချက်ထဲမှာပြောဆိုထားပါတယ်မြောက်ကိုရီးယားကအခုနောက်ဆုံးမစ်ဆိုင်းပစ်ခတ်ခဲ့မှုဟာတိုင်းမြစ်ပိတ်ပင်ထားတဲ့လက်နက်စီစဉ်တွေကိုထပ်မံချုပ်ဖောက်တာပဲဖြစ်တယ်ဆိုပြောလဲပြောပါလိမ့်။ပိတ်ဆို့ရယူခံရတဲ့တွေထဲမှာရုရှားမှာအခြေစိုက်တဲ့မြောက်ကိုရီးယားတယောက်တရုတ်မှာအခြေစိုက်တဲ့မြောက်ကိုရီးယားတယောက်နဲ့တခြားနှစ်ယောက်တို့ကိုလက်နက်ထုတ်လို့ရမှာအသုံးပြုတဲ့ဆက်သွယ်ပစ္စည်းတွေ၊ကွန်ပျူတာဆော့ဖ်ဝဲတွေ၊တမနီနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုရုရှားနဲ့တရုတ်ကုမ္ပဏီတွေစီကနေပြီးတော့မြောက်ကိုရီးယားအတွက်ဝယ်ပေးခဲ့သူတွေဖြစ်တဲ့ဆိုတော့ဆွဆွဲချက်နဲ့ပိတ်ဆို့ရယူခဲ့ပါလိမ့်။ကာဇစ်စတန်နိုင်ငံကဆန္ဒပြပွဲတွေနဲ့မတည်ငြိမ်မှုတွေကိုနှိမ်နှင်းဖို့ဆိုပြီးတော့ရောက်နေတာတပတ်ကြာပြီဖြစ်တဲ့ရုရှားဥဆောင်တပ်ဖွဲ့တွေကြာသပတေးမှာပဲပြန်ပြီးတော့စတင်ဆုတ်ခွာခဲ့ပါလိမ့်။ရုရှားနဲ့ဆိုဗီယက်ပြည်အောင်စုကနေပြိုကွဲပြီးတော့ပေါ်ထွက်လာတဲ့နိုင်ငံ၅နိုင်ငံတို့စုပေါင်းဖွဲ့ထားတဲ့ရုရှားမဟာမိတ်တပ်တွေကသူတို့ကာကွယ်ပေးနေတဲ့လူရွက်တွေကိုဒေသဆိုင်ရာအာဏာပိုင်တွေစီကိုလွှဲပြောင်းပြီးတော့ကာဇစ်စတန်နိုင်ငံကနေထွက်ခွာရမယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါလိမ့်။ရုရှားမဟာမိတ်အဖွဲ့ကစေလွှတ်ထားတဲ့တပ်သား2500 လောက်ထဲကဘယ်နှယောက်ကိုချက်ချင်းပြန်ပို့မလဲဆိုတာကိုတော့မသိရသေးပေမဲ့လေဆေးရဲအတွင်းမှာအပီးငင်းငယ်စွာဆုတ်ခွာသွားမယ်လို့ရုရှားမဟာမိတ်အဖွဲ့ကပြောပါတယ်ကာဇက်စတန်အစိုးရကိုစန့်ကျင်ဆန္ဒပြမှုတွေမှာသွေးထွက်တန်ယုံနှိမ့်နှင်းမှုတွေကြောင့်လူဒါဇင်နဲ့ချီတည်ဆုံးခဲ့ရပါတယ်ဒီပေါ်မှာရုရှားဘက်ကလည်းဒေါသနဲ့တုံ့ပြန်ခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကဒီဆန္ဒပြပွဲတွေဟာပြည်ပကကြောထောင်နောက်ခံပေးနေတဲ့အကြမ်းဖက်ထားကြွမှုတွေလို့ပြောဆိုပြီးတော့ရုရှားတပ်တွေကိုစီလို့ဖျန်ချဖို့အရေးကြီးတယ်လို့ပြောဆိုခဲ့တာပါကာဇက်စတန်နိုင်ငံမှာလောင်စာဆီဈေးနှုန်းမြင့်တက်မှုနဲ့ကုန်ဈေးနှုန်းမြင့်တက်မှုတွေကဆက်ပြီးတော့နိုင်ငံရေးအပြောင်းလဲတွေကိုတောင်းဆိုတဲ့အတွက်အာဏာရှင်စနစ်စန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ဒီဖြစ်စဉ်အတွင်းမှာအသက်၄နှစ်အရွယ်ကလေးတယောက်အပါအဝင်လူ160ထက်မနည်းသေဆုံးပြီးတော့လူ9800လောက်အဖမ်းဆီးခံရခဲ့ပါတယ်ကြိုတင်သတိပေးစရာမလိုဘဲနဲ့ပြစ်ကတ်ထိန်းနေနိုင်ခွင့်ကိုကာဇက်စတန်သမ္မတကာစင်ဂျိုမာတိုကယက်ဖ်ကထုတ်ပြန်ခဲ့ပါတယ်နောက်ပြော်ဒီဆန္ဒပြပွဲတွေဟာဖွဲ့စည်းပုံအခြေခံစည်းမျဉ်းမှာပါတဲ့ဥပဒေနဲ့အမိန့်တွေကိုအားနဲ့ချိနဲ့သွောင်းအောင်လို့လုပ်ဖို့နဲ့အာဏာသိမ်းမှုကျူးပန်းတာဖြစ်တယ်ဆိုပြီးတော့လဲကစစ်စစ်သမ္မတကပြောဆိုသွားပါတယ်နှစ်40ကာလအတွင်းမှာအမြင့်ဆုံးငွေကြေးဖောင်းပွားမှုကိုအမေရိကန်ပြည်အောင်စုမှရင်ဆိုင်နေရပြီးတော့ကုန်စည်နှုန်းမြင့်တက်လာမှုကိုတောင်းခံနိုင်အောင်စီးပွားရေးလုပ်ငန်းငယ်တွေမင်းနေကြိုးစားနေရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလမှာအမေရိကန်ပြည်အောင်စုအတွင်းအထွေထွေစားသုံးကုန်လူသုံးခုပစ္စည်းစည်းနှုန်းတွေ900ခန့်နှုန်းမြင့်တက်လာပြီးတော့ဒါဟာနှစ်40အတွင်းမှာအမြင့်ဆုံးပဲဆိုပြီးတော့အလုပ်သမားရေးရာဌာနကထုတ်ပြန်ကြေညာထားပါတယ်။2021မှာကုန်စည်နှုန်းတရရိပ်မြင့်တက်လာတာမှာ1982ခုနှစ်နောက်ပိုင်းဒါဟာအမြင့်ဆုံးပဲဖြစ်ပါတယ်။ပြီးခဲ့တဲ့ဘာလာလုံးက 6.500 ခိုင်နှုန်းမြင့်တက်ခဲ့ပြီးတော့တစ်လအတွင်းမှာပဲ 3.500 ခိုင်နှုန်းမြင့်တက်သွားတဲ့သဘောဖြစ်ပါသည်ကိုဗစ်ရောဂါကြောင့်ကုန်စည်စီးဆင်းမှုတွေနှေးကွေးချိန်မှာအမေရိကန်တွေအထွေထွေဝယ်လို့အားမြင့်တက်လာတာကြောင့်ဈေးကြီးတဲ့ကားနဲ့စက်ပစ္စည်းတွေအပါအဝင်နှိမ့်စင်လူသုံးကုန်ပစ္စည်းတွေရဲ့ဈေးပါမြင့်တက်လာတာလို့သုံးသပ်နေကြပါသည်။သမ္မတဂျိုးဘိုင်ဒန်ကတော့ဒီထုတ်ပြန်ချက်ထဲမှာပါတဲ့ညွှန်းကိန်းတွေအရပြီးခဲ့တဲ့လတွေအတွင်းမှာပဲလောင်စာဆီနဲ့စားသောက်ကုန်စည်နှုန်းတွေကျဆင်းခဲ့တဲ့အကြောင်းဈေးတက်နှုန်းနှေးလာအောင်အစိုးရဆောင်ရွက်ချက်တွေထိရောက်ကြောင်းနဲ့ဆက်ပြီးတော့ဈေးတွေကျအောင်လုပ်ဖို့လိုနေတယ်လို့ပြောဆိုထားတာဖြစ်ပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါမယ်ရှင
်။မြန်မာနာသိစစ်ကောင်စီအနေနဲ့အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့၅ချက်ပါငင်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထည့်ဖို့တော့မှတိသာထင်ရှားတဲ့ဒုတိယမှုမရသေးသေးဘူး။အာဆီယံစည်းဝေးတွေမှာနိုင်ငံရေးယာတုရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲမြန်မာနိုင်ငံကိုစားပြုတက်ခွင့်ပြုတည်နေလို့စင်ကာပူဝန်ကြီးချုပ်လီဆန်လုံးကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစင်ကာပူဝန်ကြီးချုပ်လီဆန်လုံးစီတောက်ကြနေကဗီဒီယိုကနေတဆင့်ဆက်သွယ်ပြောဆိုချိန်တွင်စင်ကာပူဝန်ကြီးချုပ်ကအဲ့လိုပြောခဲ့တဲ့အကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံစည်းဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုတက်ခွင့်မပေးဖို့အာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတာကိုပြောင်းလဲရေးဘယ်လိုဆွေးနွေးမှုမျိုးမဆိုအချက်အလက်အစ်စ်တွေပေါ်မှာအခြေခံရမယ်လို့ဝန်ကြီးချုပ်လီဆန်လုံးကပြောခဲ့တဲ့အကြောင်းလဲစင်ကာပူနိုင်ငံရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယားတက္ကသိုလ်ခေါင်းဆောင်ကမ်ဆူခအပေါ်နိုင်ငံတော်သစ္စာဖောက်ပြပုံကံမှုနဲ့ဆွေးကြတင်ထားတဲ့အမှုတွေဇန်နဝါရီလ19ရက်နေ့မှာတရားဥပဒေစစ်ဆေးဖို့တတ်မှတ်ထားတဲ့အတိုင်းဆက်လုပ်သွားမယ်လို့ကမ္ဘောဒီးယားအစိုးရပြောခွင့်ရသူကတောက်ကြနေမှာပြောပါတယ်။ဒီမှုကိုဝန်ရောက်ဆွတ်ဖက်ဖို့ကမ္ဘောဒီးယားအစိုးရကငင်းလိုက်ပြီးတဲ့နောက်အခုလိုတရားဥပဒေစစ်ဆေးသွားမယ်လို့အစိုးရဘက်ကပြောလာတာပါကမ်ဆူခါကိုပြန်လွှတ်ပေးနိုင်မယ့်နိလန့်တွေကိုတရားစစ်ဆေးတာပြီးဆုံးမှစဉ်းစားနိုင်မယ်လို့ကမ္ဘောဒီးယားအစိုးရဖွဲ့ပြောခွင့်ရဖေးစီဖန်းက RFA သတင်းဌာနကိုပြောပါတယ်ကမ္ဘာတော်မှာကိုဗစ်ရောဂါကူးစက်သူအခြေအတွက်စုစုပေါင်း323သန်းကျော်ရှိနေပြီးသေဆုံးသူ9သန်းခွဲရှိပြီလို့ကမ္ဘာတော်ကကိုဗစ်ရောဂါကူးစက်မှုအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်ကဒီကနေ့ထုတ်ပြန်ပါတယ်ဒီကနေ့ထိဆိုရင်ကမ္ဘာတော်ကကာကွယ်ဆေးအခြေအတွက် 9.6 ဘီလီယံထိုးပြီးသွားပြီလို့လည်း John Hopkins တက္ကသိုလ်ရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထောက်ခံကြောင်းထပ်မံပြသမှုနဲ့ရုရှားနိုင်ငံရဲ့ရန်လူရဲလူရဲတွေကိုဟန်တာရေးကြိုးပမ်းချက်တွေအားသင့်လောင်းမှုကနေဒါနိုင်ငံသားဝင်ကြီးမယ်လနီဂျိုလီဟာရှေ့တနင်္ဂနွေမှာကီယက်ဖ်မြို့တော်ကိုသွားရောက်မယ်လို့ကနေဒါအစိုးရကဒီကနေ့ထုတ်ပြန်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ John Walker တို့ဖြစ်ပါတယ်။ကျွန်မကအလိမ်ပါပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ။ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ line to meter 19.25 30နဲ့ line lab meter 190တို့ကနေအသံလွှင့်ပေးခဲ့တာပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းငြိမ်ပြီးတော့လူရစ နာပြေဝကြပါစေရှင်
This program has come to you from the Voice of America, Washington.